ှင်။ VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေအခုပြန်ကြားပေးပါမယ်နော်။နောက်ပိုင်းမှာသောရရှင်တွေအတွက်မြန်မာသတင်းတွေတုံးနဲ့မေတ္တာတည်းလက်ဆောင်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံး VOE ကိုစာတို့လေးတွေမှတ်ချက်ပေးပြီးတော့ကျေးဇူးတင်ကြောင်းပြောလာကြတဲ့သောရရှင်တွေထဲမှာဆိုရင်တော့လေးလေးဆိုတဲ့သောရရှင်က VOE အမြဲတမ်းအားပေးနေပါတယ်။စနေနေ့တိုင်းရဲ့လေးလိုက်အစီအစဉ်ကိုကြိုက်နှစ်သက်ပါတယ်။ VOE ကိုလေးစားပါတယ်။ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးလည်းကျေးမာပါစီလို့မြတ်တာပို့ပါတယ်တဲ့။ဒီစာလေးကိုပြန်ကြားလွှာအစီအစဉ်မှာထည့်ဖတ်ပေးပါတယ်ဟုတ်ကဲ့။အမြဲတမ်းနားထောင်နေတဲ့ပရိသတ်ဆိုရင်တော့အခုကျွန်မဖတ်ပေးတာလေးကြားလိုက်မယ်ထင်ပါတယ်နော်။အခုလိုအားပေးတယ်ဆိုတာသိရတဲ့အတွက်အမတန်ဝမ်းသာမိပါတယ်ရှင်။နောက်ထပ်သောရရှင်တစ်ယောက်ကတော့မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အမေရိကမင်းနီဆိုတာပြည်နယ်စိန့်ပေါမြို့ကပါတဲ့ဟုတ်ကဲ့
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အမေရိကန်နိုင်ငံမင်းနီဆိုတာပြည်နယ်စိန့်ပေါမြို့ကပါ။ VOA ကိုနေ့တိုင်းနားထောင်ပါတယ်။အလောက်ကနေပြီးတခြားသတင်းဌာနတွေကအတံပိုင်းဆိုင်ရာဖိုင်တွေကတည်ငြိမ်ပါတယ်။အတက်အကျမရှိပါ။ VOA အတံပိုင်းဆိုင်ရာမှာတော့တီးလုံးတန်သာအတန်ကျယ်ပြီးသတင်းကြေညာတန်ကတိုးလိုက်ကျယ်လိုက်ဖြစ်နေပါတယ်။အထူးသဖြင့်တောက်ကြနေလိုမျိုးမှာအတန်တွေကမကြားရဘူးဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီသောရရှင်စာကိုတွေ့ရလို့အမှန်တမ်းစိတ်ထမဇေဝေဇောဖြစ်ရပါတယ်ရှင်ကျမတို့စီမံကအတန်ထုတ်လွှင့်နေတာတနည်းအားဖြင့်ပဲထုတ်လွှင့်တာဖြစ်ပါတယ်ဒါကြောင့်မလို့အထူးသဖြင့်အမေရိကန်ပြည်ထောင်စုကဖမ်းယူနာဆင်နေဆိုရင်တော့အတန်ကတော်တော်လေးကိုကြည်လင်ပြတ်တာနေမင်းလို့ကျမကယူဆမိပါတယ်ဘယ်ကများနားထောင်တာပါလဲကျမတို့အစီအစဉ်ကို VOA mobile telephone တွေကနားထောင်မယ်ဆိုရင်တော့ mobile ပေါ်မှာ application ရှိပါတယ်။အဲ့ဒါကို download လုပ်ပြီးနားထောင်ကြည့်ပါနော်။ internet ကနေပြီးတော့လည်းဓာတ်ရိုက်နားထောင်တာအဆင်ပြေတယ်ဆိုရင် internet ကဓာတ်ရိုက်ထုတ်လွှင့်ပေးတာအတန်တည်ငြိမ်မှုရှိပါတယ်။ Facebook စာမျက်နှာပေါ်မှာတော့တစ်ခါတလေဒီထုတ်လွှင့်ပေးတဲ့နေအလိုက် Facebook live မမိတာမျိုးနဲ့ဆိုရင်တော့တစ်ခါတလေအတန်အရင်ရောအဆင်မပြေတာတွေ့ရတတ်ပါတယ်ရှင်။ဒါမဲ့လည်း American ပြည်ထောင်စုကနားထောင်နေဆိုလို့ internet ဒါမှမဟုတ် mobile application တို့ကနေပြီးတော့နားထောင်ကြည့်ပါအောင်လို့အကြံပြုချင်ပါတယ်နော်။အခုလိုနေစီမပြတ်အားပေးရဆိုလို့အထူးကျေးဇူးတင်ပါတယ်။ရဲနာမောင်ဆိုတဲ့သောရရှင်ကလည်း VOA ဖွဲ့သားတွေအမောပြေအောင်လို့အခုလိုစာတို့လေးရေးလာပါတယ်
။မင်္ဂလာနံနက်ခင်းလေးဖြစ်ပါစေ VOA ဝိုင်းတော်သားအားလုံးကျမ်းမာချမ်းသာစွာနဲ့နိုင်ငံအကျိုးလူမျိုးအကျိုးနဲ့လူသားအားလုံးရဲ့အကျိုးကိုဗတ်မလိုက်ဖဲတိကျမျှတစွာနဲ့နိုင်ငံကုန်လူမျိုးကုန်ကိုမြှင့်တင်ပေးရင်တရင်ထူတရင်ဦးများစိတ်ချမ်းသာကိုကျမ်းမာနဲ့အစဉ်ထောင်ဝရတင်ဆက်နိုင်ပါစေလို့ဆန္ဒပြုဆုတောင်းပေးလိုက်ပါရခင်ဗျာ
ဟုတ်ကဲ့ပါအခုလိုမျိုးအားပေးစကားတွေကြားရတဲ့အတွက်အထူးကျေးဇူးတင်ရပါတယ်မြေဆိုးဆိုတဲ့သောရရှင်ကလည်းမြန်မာနိုင်ငံကနေပြီးတော့ Facebook Messenger ကနေမေးခွန်းတစ်ခုမေးလာတာပါသူရဲ့အမေကိုပြန်ပြီးတော့ဖြေချင်ပါတယ်ကိုမြေဆိုးက
VOA ခင်ဗျာကျွန်တော်က VOA သတင်းကိုညစဉ်လို့လို့နားထောင်လာခဲ့တာနှစ်ပေါင်း20ပြည့်ပါတော့မယ်အရင်တုန်းကရေဒီယိုမှာကြီးလင်းပြသစွာနားထောင်ခဲ့ရပေမဲ့ကုန်ခဲ့တဲ့3လလောက်ကစပြီးယနေ့အချိန်ထိရေဒီယိုလိုင်းမရှင်းမလင်းဖြစ်နေပါတယ်။ဒါကြောင့် VOA ရဲ့ရေဒီယိုထုတ်လွှင့်မှုကိုအွန်လိုင်းပေါ်မှာနားထောင်လို့ရပါသလား။ဖြေကြားပေးစီခြင်းပါတယ်ဗျာ
။ဟုတ်ကဲ့ပါ။ကွန်မြူနီတီကျင်တာကိုဖြေပေးရမယ်ဆိုရင်တော့ဟုတ်ပါတယ်။ VOA အစီအစဉ်တွေကိုအွန်လိုင်းကနေပြီးတော့နားထောင်လို့ရပါတယ်။ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုတိုက်ရိုက်ရောနောက်တစ်ပတ်ပြန်ပြီးတော့နားထောင်ခြင်းနဲ့ဆိုရင်နားထောင်လို့ရနှစ်မျိုးလုံးရပါတယ်နော်။ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းဒီနေ့တိုင်းပဲ VOA မြန်မာပိုင်း website လိပ်စာ bamis.voanews.com မှာတွားပြီးတော့နားထောင်နိုင်ပါတယ်။ mobile လက်ကင်ဖုန်းကနေနားထောင်ခြင်းနဲ့ဆိုရင်လည်းခုနကတော့သောရရှင်တယောက်ကိုဖြည့်ပေးခဲ့တယ်လို့မျိုး mobile application ကို download လုပ်ပြီးတော့နားထောင်ပါ။မြန်မာပြည်ပြည်သက်အတွက်အလွယ်ဆုံးဤပြောပါဆိုရင်တော့ Facebook ကနေပြီးတော့နားထောင်တဲ့ဤပါပဲ။ VOA Bamis News ဆိုတဲ့ VOA မြန်မာ Facebook စာမျက်နှာမှာအစီအစဉ်တွေကိုအချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးတယ်လို့အဲ့ဒီထုတ်လွှင့်ချိန်နောက်ပိုင်းမှာလည်းတော့ပြန်ပြန်နားထောင်ဗီဒီယိုဆိုရင်လည်းတော့ပြန်ပြီးကြည့်လို့ရပါတယ်။အခုလိုမေးတဲ့အတွက်ကောဗီဒီယိုကိုစာရေးပြီးတော့လှမ်းပြလာတဲ့အတွက်ကောအထူးကျေးဇူးတင်ပါတယ်။ဗီဒီယိုကိုစာရေးပြီးတော့ရင်ဖွင့်လာတဲ့သောရရှင်တွေရဲ့စာရီကိုလည်းအခုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်။အခုတော့ပညာရေးနဲ့ပတ်သက်ပြီးတော့သောရရှင်တွေရင်ဖွင့်လာကြတာတွေကိုဖော်ပြပေးသွားချင်ပါတယ်။မိဘမေတ္တာဆိုတဲ့သောရရှင်တယောက်စာရေးလာတာကတော့နိုင်ငံတကာနိုင်ငံဖွံ့ဖြိုးဆိုရင်တော့ပညာရေးဌာနကအရေးကြီးဆုံးဖြစ်တာကြောင့်ပညာရေးဌာနမှာအလုပ်လုပ်တဲ့အထက်ကလူချင်းမင်းတွေရိုးသားဖို့လိုပါတယ်။အဂတိလိုက်စားမှုကင်းရှင်းဖို့လည်းလိုပါတယ်။ဒါကြောင့်မလို့မင်းတပ်ပညာရေးဌာနမှာဖြစ်နေတာတွေကရိုးသားပါရဲ့လားဆိုပြီးတော့ဒီသောရရှင်မိကုန်းထုတ်လာပါတယ်။သက်ဆိုင်သူတွေသိရှိစစ်ဆေးပေးစီခြင်းလိုပါတဲ့
။အခုဆိုရင်နိုင်ငံတော်အစိုးရတဲ့အနေနဲ့ပညာရေးပြည်ပြင်ပြောင်းလဲရေးအတွက် Grade 1 Grade 2သင်တန်းတွေပေးနေပါတယ်။များမကြမီ grade 3လဲလာပါတော့မယ်ဒီသင်တန်းတွေအတွက်နိုင်ငံတော်ကသင်တန်းတက်နေတဲ့မူလတန်းပြဝန်ထမ်းတွေကိုငွေကြေးဖြင့်ထောက်ပံ့ပေးတာပါအထွေထွေအသုံးစရိတ်တွေပေးပါတယ်ဒါပေမဲ့တချို့ဒေသတွေမှာ ပေးကပေးဤမရပါအထူးသဖြင့်ကျွန်တော်တို့ချင်းပြည်နယ်မင်းတပ်မြို့နယ်မှာမဆရာတင်နန်းအတွက်အခြားမြို့နယ်တွေက12000ကောက်နေချိန်မှာကျွန်တော်တို့မင်းတပ်မြို့နယ်ရှိမဆရာတက်မဲ့ဆရာဆရာမတွေကိုတော့10000ခွဲစီကောက်ပါတယ်ဒါကိုမကျင်နဲ့လို့ပြန်ပြောကြတာနဲ့2000ပြန်ပေးမယ်ဆိုပြီး13000စီကောက်ပါတယ်အမှန်တော့မဆရာအတွက်ကောက်ခံတဲ့ငွေက11000ကျော်လို့ပညာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။ဒါအပြင်နေကြာတိုင်ကြာအပြောင်းအလဲတွေကိုလည်းတချို့ဆရာဆရာမတွေကသာထုတ်ပေးပြီးတချို့ကတော့မထုတ်ပေးပါဘူး။ဒါကြောင့်နိုင်ငံတော်အစိုးရအနေနဲ့ပဲဖြစ်ဖြစ်အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကပဲဖြစ်ဖြစ်ပညာရေးဌာနမှာဒီလိုဖြစ်နေတာတွေကနီးလန်းမှန်မှဟုတ်ပါရဲ့လားအဂတိလိုက်စားမှုတွေဖြစ်နေသလားဆိုတာကိုစုံစမ်းစစ်ဆေးပေးစေချင်ပါတယ်ခင်ဗျာ။
မိဘမေတ္တာဆွေတဲ့တော်ရရှင်မင်းသက်ပညာရေးဌာနမှာဖြစ်နေတာရိုးသားမှုရှိမရှိသက်ဆိုင်ရာတစ်ချက်လောက်ကြည့်ပေးပါအောင်ဆိုပြီး VOA ကနေတက်ဆင်အကြောင်းကြားလာတာဖြစ်ပါတယ်။စကိုင်းတိုင်းဒေတာကြီးကလေးမျိုးကတော်ရရှင်မင်းထက်နေကတော့စကိုင်းမှာဖြစ်နေတဲ့အထက်တန်းအလဲတန်းမူလာတန်းကလေးတွေကြုံတွေ့နေရတဲ့ပြဿနာပါဆိုပြီးအရင်တုန်းကပညာရေးစနစ်နဲ့အခုပညာရေးပုံစံတွေပြောင်းလာပါပြီဆိုပြီးသူရဲ့အမြင်ကိုရေးလာပါတယ်။
VOA ကိုနားဆင်ကြတာ88အရေးခင်မတိုင်ခင်ကတည်းကပါတခါမှစာမရေးဘူးပဲအခုတော့မရေးမဖြစ်လို့ရေးလိုက်ရပါပြီမြန်မာနိုင်ငံရဲ့ပညာရေးအကြောင်းပြောပြခြင်းလို့ပါတငယ်ချင်းကျောင်းဆရာဆရာမတွေကိုလည်းအားနာပါတယ်မြန်မာပြည်ရဲ့ပညာရေးကိုမြင့်တင်ဖို့အတန်းငယ်လေးတွေကစပြီးတော့သင်ကြားရေးတွေပြောင်းလဲနေပါပြီဒါပေမဲ့လို့ကျွန်တော်တို့ကလေးမျိုးကအထက်က1နှစ်စတဲ့ကျောင်းတွေကအထက်တန်းကျောင်းသူကျောင်းသားတွေကတော့ဘော်ဒါမနေမဖြစ်တဲ့ဘဝကိုရောက်ခဲ့တာဆယ်စုနှစ်တခုနေပါရောက်ခဲ့ပါပြီနှစ်ဆမှာအထက်ကကျောင်းတွေကိုအတက်ပြပေမဲ့သတင်းကျကျောင်းပိတ်ရပြီးရင်တော့ကျောင်းသားရောဆရာပါကျောင်းကိုမတက်ကြတော့ပါဘူးမတက်နိုင်တဲ့သူကပညာဒါနသင်တန်းကျောင်းတက်နိုင်တဲ့သူကဘော်ဒါနဲ့ကိုပိုင်သင်တန်းကျောင်းတွေကိုသွားတက်ရတဲ့အဖြစ်ပါပဲအတန်းငယ်တိုင်းမှာဖြစ်တဲ့ပြဿနာတစ်ခုကတော့ကလေးတွေအားလုံးကျောင်းဆင်းချိန်မှာသင်တဲ့အချိန်ပိုနိုင်ဝက်ခန့်တနင်္လာခန့်လောက်အတွင်းမှာလစဉ် 9000 ကနေပြီးတော့တပေါင်းထိပြီးနေကြရတဲ့ကိစ္စပါပဲကျွန်တော်တို့ငငယ်ကအနန္တဂိုင်းဝင်ကျေးဇူးရှင်ဆရာဆရာမအစ်စ်များရဲ့ကျေးဇူးနဲ့ကျူရှင်အောင်မယူဘဲနဲ့ဆယ်တန်းအောင်ဘွဲ့ရခဲ့ပါတယ်ပညာရေးလောကတိတ်အရေးကြီးမှလည်းသိကြလို့ပြုပြင်ပြောင်းလဲလာစအောက်ဒီလက်စားမှုတိုက်ဖြတ်ရေးကာလမှာဒီမိုဒီဂျီဒီလူတွေနဲ့တိုင်းပြည်အတွက်မျိုးဆက်သစ်ကောင်းတွေဘလို့များမွေးထုတ်ကြမှာတယ်လေဗျာ
အခုတလောချင်းပြည်နယ်ကနေရေးတဲ့သောရရှင်ရဲ့စာတွေခက်မြန်းများတွေ့ရပါတယ်နော်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးသူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့သောရရှင်တယောက်ရဲ့ကိုယ်ပိုင်မြင်ကိုလည်းပြောပြပေးချင်ပါတယ်ကျွန်တော်ကတော့ရှီဘူကီပါချင်းပြည်နယ်မင်းတပ်မြို့မှာနေပါတယ်ဆိုတော့ကိုရှီဘူကီကကျမတို့စီကိုမက်ဆန်ဂျာကနေပြီးမကြာခဏအစာရေးတတ်သူလည်းဖြစ်ပါတယ်ဒါနဲ့ကိုရှီဘူကီကိုစာမပြန်မိခဲ့ပေမဲ့လည်းဒီနှစ်သစ်တုန်းကကျမတို့ကိုနှစ်သစ်မင်္ဂလာဆုတောင်းလေးစာရေးပြီးပို့တာရရှိပါတယ်အထူးကျေးဇူးတင်ပါတယ်လို့တက်လက်စာရဲပြောချင်ပါတယ်နော်သူနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးမရတာနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုခုလိုရေးလာတာပ
ါ VOE ကိုအမြဲတင်ဆက်ပေးတဲ့အကိုအမတို့ကိုကျေးဇူးတင်ပါတယ် VOE ကိုအမြဲနားထောင်ကြည့်ပါတယ် VOE ကို17နှစ်အရွယ်ကတည်းကနားထောင်နေတာပါဖေမေတို့ကပြောပါလေ။ဘာနားလဲလို့လဲ။တချို့သောသူက VOE နားထောင်နေသူကိုတက်မလို့ကဖမ်းတယ်ဒီလိုမျိုးပြောကြပါလေ။အရင်ကတက်မလို့တည်းမှာ VOE PPC ကိုနားမထောင်ခိုင်းပါဘူး။အမှန်တရားကခါသီးတာကိုဝေဖန်ချံပြုပြရစေ။ဒီမိုကရေစီလမ်းကြောင်းဖြောင့်မြောင်သွားဖို့တက်မလို့ရဲ့ပါဝင်ပူးပေါင်းမှုအရေးကြီးလာပါလေ။ပြည်ရင်းငြိမ်းချမ်းမှာဒီမိုကရေစီဖြောင့်မြောင်သွားလို့ရမှာပါ။နိုင်ငံတကာနိုင်ငံဘယ်သူမှဆိုတသွေးတသံတမိတ်ဒီလိုမျိုးပဲလူရင်ရမှာပါ။ဘာဖြစ်လို့ KIA KNU တွေနဲ့ဘာကြောင့်များတိုက်ပွဲတွေဖြစ်နေကြတာပါလဲအဖြေကရှင်းနေတာပါပဲလူမျိုးဘာသာခွဲခြားဆက်ဆံနေလို့ပါလူတွေကကိုယ်ခွင့်ရေးကြောင့်ဆန္ဒပြနေကြတာပါခွဲခြားဆက်ဆံမှုလည်းမရှိဘူးတန်းတူခွင့်ရေးရမယ်ဆိုရင်တော့ငင်းငယ်စာချုပ်ချုပ်ဖို့လည်းမလိုပါဘူးတိုက်ပွဲတွေအလိုလိုရပ်တန့်သွားမှာပါအားလုံးကိုကျေးဇူးတင်ပါတယ်
ဒါကတော့ချင်းပြည်နယ်မင်းနဲ့မြို့မှာနေထိုင်တဲ့ရှီဘူကူဆိုတဲ့တော်ရရှင်သူရဲ့နိုင်ငံရေးအမြင်ကိုပိုင်ယူဆချက်ကိုလုံးလုံးလက်လက်ထုတ်ဖော်ပြောလာတာဖြစ်ပါတယ် VOA တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်မြန်မာတခြင်းလေးတစ်ပုံနဲ့ဆက်ပြီးဖြောပြပေးဖို့ရှိပါတယ်เนาะကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကဘေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ် တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်နေပါတယ်ရှင် ဒေးတောင်းတဲ့သောရရှင်တို့အလှည့်ပေးခြင်းပါတယ်မင်္ဂလာပါဗီအိုရီကျွန်တော့ကိုအမှတ်တရတခြင်းလေးတစ်ပုဒ်လောက်ထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာတဲ့သောရရှင်ကတော့နေသွေးဆိုတဲ့သောရရှင်ဖြစ်ပါတယ်သူကအစောရဝေလာရဲ့အိမ်ပြန်ခြင်းပြီဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါတယ်သူကလောလောဆယ်ခိတ္တမဲဆိုင်မြို့မှာရောက်နေပါတယ်အိမ်ကိုအရန်တတိယနေလို့ပါဆိုပြီးတော့နေသွေးဆိုတဲ့ဗီအိုရီ နဲ့အလွမ်းပြေရပြီးတော့အင်းသားတွေလည်းသူ့ဘလောက်အင်းကိုလွမ်းနေတယ်ဆိုတာသိရမယ်လို့မျှော်လင့်ပါတယ်။ဗီယိုတီချစ်တော်ရစီမီအားလုံးနဲ့ဒီသတင်းလေးကိုဝိုင်းပြီးတော့နှစ်ချိုက်ခံစားနိုင်ပါစေလို့ဆုတောင်းပါတယ်နော်။နားဆင်ကြည့်ပါဦးရှင
်။
ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်း VOA Radio အစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေဓာတ်ရိုက်နားမထောင်ပြဖို့ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာဒါမှမဟုတ်ရင်လည်း Facebook စာမျက်နှာတို့မှာပြန်ပြီးတော့သွားနာဆင်နိုင်ပါတယ်နော်ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သောရဆင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
ကျွန်တော်တင်ဆက်ပေးထားတဲ့မြန်မာပြည်ကပေးစာများစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါ